မြန်မာနိုင်ငံအနောက်ဘက်မှာရိုဟင်ဂျာတွေအပေါ်ဖိနှိပ်ညှဉ်းပန်းမှုတွေဟာနိုင်ငံတကာဥပဒေချိုးဖောက်မှုမြောက်တဲ့လို့အစိုးဆုံးထောက်ပြခဲ့တဲ့နိုင်ငံတကာဥပဒေပညာရှင်ပမောက်ခဝီလျံရှာဗက်စ်က ICJ နိုင်ငံတကာတရားရုံးမှာမြန်မာအစိုးရရဲ့ရှိနေအဖြစ်လိုက်ပါဆောင်ရွက်မယ်ဆိုတဲ့သတင်းအပေါ်နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားသူတွေဘက်ကအားအားတင့်စိတ်ပြက်ခဲ့ကြပါတယ်။2010ခုနှစ်ကပမောက္ခရှဘက်ဦးဆောင်ပြီးရေးသားပြုစုခဲ့တဲ့မြန်မာနိုင်ငံအနောက်ပိုင်းကလူသားတို့အပေါ်ရာဇဝတ်ကျူးလွန်မှုအဆောက်အအုံဝိုင်းဝန်းကူညီပေးခဲ့တဲ့သူတချို့ကိုမင်းမြန်ထားတဲ့မိုင်းအချင်းနိုင်ကဆက်လက်တင်ပြပေးမှာပါ
။ဗြိတိန်နိုင်ငံလန်ဒန်မစ်ဒယ်ဆက်စ်တက္ကသိုလ်နိုင်ငံတကာပမောက္ခဝီလျံရှေဘက်စ်ဟာလူမျိုးတုံးတက်ပြတ်မှုအပါအဝင်နိုင်ငံတကာဥပဒေနဲ့ပတ်သက်ပြီးအကျွမ်းကျင်ဆုံးပုဂ္ဂိုလ်တစ်ဦးဖြစ်နိုင်ငံတကာကအသိအမှတ်ပြုလေးစားရသူပါ။ဒါအပြင်ရိုဟင်ဂျာအရေးနဲ့ပတ်သက်ရင်2020ဒီနှစ်မတိုင်ခင်ကတည်းကနိုင်ငံတကာဥပဒေပညာရှင်တဦးအနေနဲ့စောင့်ကြည့်လေ့လာနေခဲ့သလိုမြန်မာစစ်တပ်ရဲ့လုပ်ရက်တွေဟာလူသားတို့ပေါ်ရာဇဝတ်ကျူးလွန်မှုမြောက်တယ်ဆိုတာကိုလည်းအရင်ဆုံးထောက်ပြခဲ့သူတဦးဖြစ်ပါတယ်။အခုလိုရိုဟင်ဂျာအတိုင်းဝိုင်းအနေနဲ့ဘလောက်ထိဖိနှိပ်ညှဉ်းပန်းခံခဲ့ရသလဲဆိုတာကိုအထောက်အထားတွေနဲ့အသေးစိတ်သိနေသူဥပဒေပညာရှင်တအုပ်အနေနဲ့ရိုဟင်ဂျာတွေကိုဖိနှိပ်မှုမှာတာဝန်ရှိတဲ့မြန်မာအစိုးရဘက်ကနေရှင်းနေဖြစ်လိုက်ပါဆောင်ရွက်မယ်ဆိုတဲ့သတင်းအပေါ်မှာအော်မီတလူနားမလည်နိုင်အောင်လဲဖြစ်ရတယ်လို့ဒီတိန်အခြေဆိုင်မြမအရင်လှုပ်ရှားနေတဲ့ဘာမကန်ပိန်း UK ရဲ့အမှုဆောင်ညွှန်ကြားမှု Mark Farmana က VOE ကိုပြောပါတယ
် It is a very big surprise that he has
ဒီမှုမှာမြမဆွေးရတဲ့သူလိုက်ပါဆောင်ရွက်မယ်လို့သဘောတူခဲ့တဲ့ပေါ်ရန်ကိုအော်မီပါတယ်ဘာကြောင့်လဲဆိုတော့ရိုဟင်ဂျာတွေအပေါ်ဖိနှိပ်မှုလို့ရတွေဟာလူမျိုးတုံးတက်ချက်မှုမြောက်တယ်လို့ဗီယူဆတဲ့အကြောင်းအရင်တော့ကလူတွေကိုသူပဲပြောခဲ့တာပါသူတင်ကြားခဲ့တဲ့ကြောင်းမှုကြောင်းသားတွေတင်းတော့တွေနဲ့တခြားလူတွေကိုသူရဲ့တင်းတင်းယူဆချက်ကိုပြောတဲ့နေရာမှာလူမျိုးတုံးတက်ဖြတ်မှုအနေဓာတ်ရောက်တဲ့ကျူးလွန်မှုတွေဖြစ်ခဲ့လို့ပြောခဲ့တာပါ။ဒါပြင်နိုင်ငံတကာမှာဒီကိစ္စကိုပြောခင်ကလွန်ခဲ့တဲ့2010ခုနှစ်ကလေးကလူခွင့်ရလှူရှားနေတဲ့ Irish Center ဖွဲ့ကပြုစုရေးသားတဲ့ Greenery ရင်ဆိုင်ရတဲ့အခြေအနေဟာလူသားမှုပေါ်ရာဇဝတ်ကျူးလွန်မှုဖြစ်တယ်ဆိုတဲ့အခြေခံကိုလည်း Professor Chavez ကဦးစီးခဲ့တာပါ။အဲဒါအခုလိုဒီမှုကိုသူကလိုက်ပါဆောင်ရွက်မဲ့ကိစ္စဟာအလုံးကိုအဟောင်းသိစရာဖြစ်တယ်လို့သူရေးသားပြုစုတဲ့စာအုပ်အတွက်ဝန်ဟုတ်ကူညီပြီးချက်လက်တွေပေးခဲ့ကြတဲ့ Greenery ပေါ်သစ္စာဖော်ပြကြပါတယ
်။ဘာမကမ်ပိန်း UK အဖွဲ့ကိုယ်တိုင်လည်း2020ပြည်နှစ်ကပမောက္ခဝီလျံရှာဗက်စ်ရေးသားတဲ့စာအုပ်အတွက်အချက်လက်တွေကိုဝိုင်းဝန်းကူညီတံပိုးပေးခဲ့တာဖြစ်ပါတယ်။အလားတူ2010ပြည်နှစ်ကပမောက္ခရှာဗက်စ်ဦးစီးရေးသားတဲ့ရိုဟင်ဂျာရင်းရဲ့အခြေအနေမြန်မာနိုင်ငံအနောက်ဘက်ကလူသားတို့အပေါ်ရာဇဝတ်ကျူးလွန်မှုဆိုတဲ့စာအုပ်အတွက်ကူညီပေးခဲ့သူ Rohingya Action Ireland အဖွဲ့ကတာဝန်ရှိသူမိုဟာမက်ရာဖစ်ကလည်းသူရဲ့အမြင်ကိုအခုလို VOE ကိုပြောပါတယ်
။ But when he I see when I see the group
ကျွန်တော်သူနဲ့တွေ့တဲ့အချိန်က2010ပြည့်နှစ်ဇွန်လမှာဒီစာအုပ်မိတ်ဆက်ပွဲကိုအဲလန်နိုင်ငံနိုင်ငံရေးဝန်ကြီးဌာနမှပြုလုပ်တဲ့အချိန်ကဖြစ်ပါတယ်။အခုသူကညမအစိုးရရှိနေပြည်လိုက်ပါဆောင်ရွက်မယ်လို့ကြားလိုက်ရချိန်မှာတုံ့လုပ်ခဲ့ရပါတယ်။ Dublin မြို့မှာသူ့စာအုပ်မိတ်ဆက်ပွဲမှာတွေ့ဆုံခဲ့ချိန်ရိုဂျာတို့နဲ့ပတ်သက်လို့ဥပဒေရာကနေထောက်ပြခဲ့တဲ့သူရဲ့ဆုံးဖြတ်ချက်ကိုမျှဝေနိုင်အောင်ဖြစ်ရပါတယ်။
မိုဟာမက်ရာဖစ်ဟာအသက်10နှစ်အရွယ်ကလေးကမြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရပြီးရိုဟင်ဂျာဒုက္ခသည်စခန်းမှာကြီးကျင်းလာခဲ့သူဖြစ်ပါတယ်။အသက်20ကျော်မှအိုင်ယာလန်နိုင်ငံကိုဒုက္ခသည်ဖြစ်ရောက်ရှိခဲ့သူဖြစ်ပြီး2010ပြည့်နှစ်မတိုင်ခင်ဒုက္ခသည်စခန်းမှာနေခဲ့စဉ်ကလေးကပမောက္ခဝီလျံရှေဘက်စ်ဦးစီးတဲ့သူ့ပေတနာအဖွဲ့ကိုအချက်လက်တွေကိုဝိုင်းဝန်းကူညီပံ့ပိုးပေးခဲ့သူဖြစ်ပါတယ်။ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာပေါ်လူမျိုးတုံးတက်ပြတ်မှုဒါစီရေးစာချုပ်ချိုးဖောက်မှုဆွဲချက်တင်ထားတဲ့အမှုကိုခုခံခြေပါဖို့ပမောက္ခဝီလျံရှာဘက်စ်ကိုမြန်မာအစိုးရကဥပဒေကျိုးဆောင်ဖြစ်မြန်မာအစိုးရကငှားရမ်းလိုက်ကြောင်းတီးခဲ့တဲ့ရက်ပိုင်းကသတင်းတွေထွက်လာခဲ့ရတဲ့ပတ်သက်လို့ရှေ့နေရှာဘက်စ်ကို VOE ကတိုက်ရိုက်ဆက်သွယ်မေးမြန်းတဲ့အခါမှာဟုတ်မဟုတ်ငင်းဆိုခြင်းမရှိဘဲသူ့အနေနဲ့သတင်းထုတ်ပြန်ရေးအရာရှိတယောက်ကိုခန့်ထားဖို့ရှိနေပြီးလောလောဆယ်မှာဆက်သွယ်နိုင်တဲ့အချက်လက်အသေးစိတ်ကိုမပေးနိုင်သေးကြောင်းနဲ့သူတို့ဘက်ကအဆင်ပြေဖြစ်ပြီးဆိုတာနဲ့ VOE ကိုပြန်လည်ဆက်သွယ်မှာဖြစ်တယ်လို့အီးမေးလ်ကနေတုံ့ပြန်ခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့နိုင်ငံတော်အတိုင်းအတာပုံကိုလည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်ပြီးICJ တရားရုံးမှာတွားရောက်ရင်ဆိုင်ဖို့ရှိပါရဲ့ရှင်